အမေရိကန်ပြည်ထောင်စုမှာ2016သမ္မတရွေးကောက်ပွဲကြားဝင်နောက်ရှက်ပေါ်ရတဲ့အင်တာနက်ထုတ်ဖော်ဝင်ရောက်မှုနဲ့ဆိုင်တဲ့လုပ်ရအားလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့အမေရိကန်သမ္မတဘာရက်အိုဘားမားကထောက်လှမ်းရေးဌာနကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။သမ္မတအိုဘားမားရဲ့ကြေညာချက်အပြီးမှာတော့အမေရိကန်ထိတ်တန့်သတင်းစာနှဆောင်ဖြစ်တဲ့ The New York Times နဲ့ The Washington Post တို့ကဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရအောင်ရုရှားနိုင်ငံကကြားဝင်ဆောင်ရွက်ခဲ့တယ်ဆိုပြီးဖော်ပြပါတယ်။ရုရှားအင်တာနက်ထုတ်ဖော်ဝင်ရောက်သူဟက်ကာတွေက Republican Party Committee RNC ကိုရော Democratic Party ရဲ့ DNC Computer တွေကိုပါခိုးဝင်ခဲ့ပေမဲ့လို့ TNC ကိုဖျက်လို့ဖျက်စီးဖြစ်စေမဲ့ email တွေကိုပဲထုတ်ပြန်ခဲ့တယ်လို့ The Times ကပြောပါရယ်။သမ္မတရွေးကောက်ပွဲနေ့ကလာချိန်မှာပဲ TNC ရဲ့ email တွေပေါက်ကြားခဲ့တာပါ။ Democrat တို့ကနေခိုးယူထားတဲ့ email တွေကို Russia တို့က WikiLeaks ကိုပေးခဲ့တယ်လို့ထောက်လှမ်းရေးတွေကကောက်ချက်ဆွဲခဲ့တာဖြစ်တယ်လို့လည်း The Times ကပြောပါရယ်။ TNC ကိုရော RNC ကိုပါ Russia တို့ကအင်တာနက်ကနေထုတ်ဖော်ဝင်ရောက်ခဲ့ပေမဲ့လို့RNC ရဲ့တင်အချက်လက်တွေကတော့ထုတ်ပြန်ခဲ့ခြင်းမရှိဘူးဆိုတော့အခုတော့အခိုင်အမာတွေ့ရတယ်လို့နာမည်ထုတ်ပြောမထားတဲ့ Obama အစိုးရရဲ့ထိတ်တန့်အရာရှိတဦးက The Times သတင်းစာကိုပြောပါရယ်။ American ထောက်လှမ်းရေးအရာရှိတွေပြောတဲ့ Russia နိုင်ငံကအင်တာနက်ထုတ်ဖော်ဝင်ရောက်တဲ့ hacker တွေကိုသိရှိထားပြီဖြစ်ပေမဲ့လည်းတဦးကမှအရေးယူအပြစ်ပေးတာတော့မရှိသေးဘူးလို့လည်း The Times သတင်းစာကဖော်ပြပါရယ်။ Donald Trump ရဲ့ကောက်ပွဲအနိုင်ရအောင် Russia တို့ကြားဝင်နောက်ရှက်ခဲ့တယ်ဆိုတာကို CIA American ဘို့ထောက်လှမ်းရေး Agency ကယုံကြည်လက်ခံထားတယ်လို့ The Washington Post ကပြောပါရယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ Democrat Party ကရော Republican Party လွတ်တော်အမတ်တွေကပါတောင်းဆိုထားကြပါရယ်။